ကမ္ဘာတော်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ရန်ပုံငွေကိုစံငန့်ထားဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံအားလုံးကိုထိခိုက်နေတဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေကို WHO ကကြာကြာနာနာစုံစမ်းစစ်ဆေးတာတွေမလုပ်ခဲ့ဘူးဆိုပြီးထောက်ပံ့နေဖြတ်တောက်မဲ့အကြောင်းသမ္မတထရန့်မနေ့ကကြေညာလိုက်တဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတုံ့ပြန်လိုက်တာပါ။ဂျာမနီနိုင်ငံရဲ့ဝန်ကြီးဟေကိုမက်စ်ကလည်းအပြစ်ဖို့နေတာအထောက်အကူမဖြစ်ဘူးဆိုပြီးဒီကနေ့ပဲ WHO ဘက်ကနေကာကွယ်ပြောဆိုလိုက်ပါတယ်။ COVID-19 ရောဂါကိုအတူလက်တွဲပြီးရင်ဆိုင်ရမှာဖြစ်ပြီးရောဂါစံသက်ပစ္စည်းနဲ့ကာကွယ်ဆေးထုတ်လုပ်ဖြန့်ဖြူးမှုတွေအတွက်ကုလသမဂ္ဂအထူးသဖြင့် WHO ကိုထောက်ပံ့ကူညီတာကသာအကောင်းဆုံးနည်းလမ်းဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးခဲ့တာပါ။လက်တလောကမ္ဘာတဝန်းမှာ virus ကူးစက်သူ2သန်းနီးပါးအတည်ပြုထားပေမဲ့နေရာတော်တော်များမှာစံသက်ဆစ်ဆေးဖို့အခက်အခဲတွေရှိနေဆဲဖြစ်တဲ့အတွက်လက်တွေ့အခြေအနေမှာကူးစက်သူရေအတွက်ပုံများနိုင်တယ်လို့လည်းကြွမ်းကျင်သူတွေခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုက Johns Hopkins တက္ကသိုလ်ကပေါ်ထွန်းနေဆော်ဘဲထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းသေဆုံးသူရေအတွက်ကလည်း3,600,000ကျော်အထိရှိနေပါတယ်။